ကိုဗစ်ရောဂါဆက်ဖြစ်နေတဲ့မြန်မာနိုင်ငံကသခိုင်းတိုင်းဒေသကြီးမှာပိုးတွေသူစများလာတာကြောင့်အများဆုံးဖြစ်တဲ့ကလေးမြို့နယ်နဲ့နောက်သခိုင်းမြို့နယ်ရှိဖို့မြို့နယ်တွေမှာပါတော်ဝင်ရမဖြစ်မနေအပြင်ထွက်ရတာမျိုးနဲ့ရေးပေါ်အခြေအနေတွေကလွဲလို့အိမ်မှာပဲနေကြဖို့ပထမဆုံးအကြိမ်ဖြစ်သွားလာကတက်မှုကိုထုတ်ပြန်လိုက်ပါတယ်။စကိုင်းတိုင်းဒေသကြီးဆိုရဖွဲ့အနေနဲ့မနေ့ဒီဇင်ဘာ10ရက်နေ့နေဆွဲနဲ့အခုလိုမိတ်ထုတ်ပြန်ရမှာကလေးမြို့နယ်မှာအခုချိန်ထိစုစုပေါင်းပိုးတွေသူ248ဦး၊စကိုင်းမြို့မှာ202ဦးနဲ့ရွှေဘိုမြို့မှာ126ဦးရှိလာကကူးစက်မှုများလာတာကြောင့်ထိ ंछ ုံနိုင်ဖို့လိုအပ်တာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အရင်ကလည်းမြန်မာတနိုင်ငံလုံးကအဖြစ်များနေတဲ့ရန်ကုန်မန္တလေးပဲခူးအရာရီတိုင်းဒေသကြီးနဲ့မောကချင်းအပြင်အဖြစ်များခဲ့တဲ့ရခိုင်ပြည်နယ်တို့ကမြို့နယ်ပေါင်း80ကျော်မှာအလားတူအိမ်မာနေဖို့အမိန့်တွေထုတ်ပြန်ခဲ့မှုပါတယ်။အခုစကိုင်းတိုင်းကအိမ်မာနေရေးအမိန့်မှာလည်းမရှိမဖြစ်အလုပ်တွေဖြစ်တဲ့ဗန်ငွေချေးစားတောက်ကုန်ဈေးဝါ73စီရေတန့်ဆက်သွယ်ရေးလုပ်ငန်းတွေမှာအပကျန်တာအားလုံးကိုပိတ်ပင်လိုက်ပြီးအပြင်ထွက်ခွေကပ်ပြားတွေထုတ်ယူကြဖို့နဲ့ဈေးကိုလည်းမနေ့6နာရီကနေ12နာရီထိသာဖွင့်ပေးသွားမှာဖြစ်ပါတယ်။ဈေးသွားကွင်းနဲ့ဆေးရုံဈေးကန်သွားကွင်းပြုထားတဲ့ဒီအမိန့်ထဲမှာဈေးတယ်တွေအနေနဲ့တော့ပတ်စပ်နဲ့နှာခေါင်းစီနောက် face စီမျက်နှာအကလက်အိတ်တွေပါတက်ကြဖို့နဲ့မလိုက်နာသူတွေကိုအရေးယူမယ်လို့ဖော်ပြထားပါတယ်။ဒီတော့တဲ့မြန်မာနိုင်ငံမှာမနေ့7ရက်နေ့ကပိုးတွေ့သူ1322ဦးနဲ့သေဆုံးသူ28ဦးထပ်တိုးခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ13,000ကျော်နဲ့သေဆုံးသူပေါင်း2,200ဦးရှိလာပြီလို့ကျန်းမာရေးအကြံဉာဏ်ကြီးဌာနရဲ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျ။